ကဘာပေါ်မှာအမြင့်အယုံချိုရင်းသူဒါမှမဟုတ်မျက်လုံးကွယ်နေသူလူပေါင်း 1.2 ဘီလီယံထက်မနည်းရှိတယ်လို့ကဘာကျမ်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အစိုးရအသစ်တစ်ခုမှဖော်ပြထားပါဗျ။အဲ့ဒီအထက်မှာကြိုတင်ကာကွယ်နိုင်ငံရေးရှိတဲ့ဒါမှမဟုတ်အခုချိန်ထိဘာမှလုံမပေးနိုင်သေးတဲ့အမြင့်အယုံချိုတဲ့နေသူလူပေါင်းက 1 ဘီလီယံထက်မနည်းရှိတယ်လို့ WHO ကပြောပါဗျ။ကဘာတဘာကလူပေါင်း 1 ဘီလီယံကျော်ဟာအနီးမုံအဝေးမုံလိုမျိုးရေတိမ်ဆွဲတာလိုမျိုးမျက်လုံးတငယ်အားနေတာလိုမျိုးအခြေအနေတွေအတွက်သူတို့လိုအပ်တဲ့ကုသမှုမရကြတာကြောင့်အမြင့်အာယုံချွတ်တက်ပြီးနေထိုင်နေကြရတယ်လို့ WHO ကပထမဆုံးထုတ်ပြန်တဲ့အမြင့်အာယုံဆိုင်ရာနိုင်ငံတကာအစီအစဉ်ထဲမှာဖော်ပြထားပါတယ်။ဒီကနေ့အောက်တိုဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမြင့်အာယုံဆိုင်ရာနေ့ World Sight Day အတိုင်းငယ်မှာပဲ WHO ကဒီအစီအစဉ်ကိုထုတ်ပြန်တာပါ။တက်ကြီးရွယ်ဦးလူကြီးပိုးပြီးတော့များလာတာဘဝနေထိုင်မှုပုံစံတွေပြောင်းလဲလာတာနဲ့အထူးသဖြင့်တော့ဝင်ငွေနှိမ့်တဲ့နိုင်ငံတွေအလဲလက်အဆင့်ဝင်ငွေရှိတဲ့နိုင်ငံတွေမှာမျက်လုံးဆိုင်ရာကျန်းမာရေးဆောင်ရှောက်မှုမရှိလာတာတွေဟာအမြင်အာရုံချိုးတက်သူအခြေအတွက်ပိုများလာနေတာရဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ရဲ့အစိုးရဆံမှာဖော်ပြထားပါတယ်။ကာမမျက်မှန်တက်ဖို့တော့လွယ်တကူမရသူတွေဒါမှမဟုတ်မျက်လုံးတငယ်ရင်ခွဲစိတ်ကုသမှုခံယူခွင့်မရသူတွေစတဲ့လူပေါင်းတန်းတစ်ထောင်ရဲ့လိုအပ်ချက်ကိုကူညီဖြည့်ဆည်းပေးဖို့ရန်ပုံငွေအမေရိကန်ဒေါ်လာ14ဘီလီယံလိုအပ်တယ်လို့ WHO ကပြောပါတယ်။